တော့ကျွန်တော်ခင်ဗျာမကြသေးခင်ရဲ့များအတွင်းကအာကစားလောကတစ်ခုလုံးသာမကနိုင်ငံရေးသမားတွေအမှုပညာရှင်တွေစွန့်ဦးတီထွင်စီးပွားရေးလုံခြုံရေးရှင်တွေနဲ့လူမှုပြောင်းလဲရေးဖြစ်စဉ်လှုပ်ရှားသူတွေကြားမှာယူကျုံမြရထိတ်လန့်တုန်လို့ခံစားရမယ့်အဖြစ်အပျက်တစ်ခုကိုကြုံတွေ့လိုက်ရပါတယ်အဲ့ဒါကတော့ American Professional Basketball သမားကိုဘီဘရိုင်းတယောက်ဟယ်လီကော်ပတာပြတ်ကျတေဆုံးသွားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ် Grammy စုပေးပွဲမှာသူ့ရဲ့ပုံရိပ်ကြီးကိုထိုးပြီးဂုဏ်ပြုအောင်မိတ်မှုတွေနဲ့ဖွင့်လှစ်ခဲ့ကြတယ်လို့နိုင်ငံတကာရရကအားစားသမားတွေကလည်းကြေကွဲဆုံနဲ့အလေးမြတ်ပြုရေးသားကြတဲ့ရင်းဖွင့်မှုတွေကိုထောင်တောင်းချီတွေ့ရမှာဖြစ်ပါတယ် Basketball အားစားသမားတယောက်ဟာလူတို့ရဲ့စိတ်နှလုံးကိုဘာကြောင့်ဆွဲဆောင်ထားပါသလဲကျွန်တော်တို့ရဲ့ Democracy လှုပ်ရှားမှုနယ်ပယ်နဲ့နိုင်ရှင်စဉ်းစားကြည့်ကြရအောင်ပါကိုဘီဘရိုင်းဟာ Los Angeles Lakers basketball အသင်းကိုဦးဆောင်ကစားခဲ့တဲ့နာမည်ကြီးအားကစားသမားတစ်ယောက်ဖြစ်ပါတယ်။သူဟာ NBA basketball ပြိုင်ပွဲမှာစတင်ဝင်ရောက်လာခဲ့က Slam Dunk ကိုခေါ်တဲ့ခုံပြန်ရင်းလှလှပပဘောလုံးသွင်းခြင်းအတတ်ပညာမှာအနိုင်ရခဲ့တယ်လို့ LA Lakers အသင်းအတွက် Champion ဘွဲ့၅ချိန်တိုင်တိုင်စကူပေးခဲ့သူတူဖြစ်ပါတယ်။သူကိုလူတွေဘာကြောင့်ချစ်ခင်လေးစားကြပါသလဲ။ basketball မှာထူးချွန်ထက်မြက်တာတစ်ခုတည်းကြောင့်မဟုတ်ပါဘူး။ကိုဘီဘရိုင်းဟာအသက်ငငယ်ရွယ်ရွယ်နဲ့အောင်မြင်မှုတွေအများကြီးရခဲ့ပါတယ်။သူလက်ထက်မှာ Lakers Dynasty လို့ခေါ်ရလောက်အောင်2001-2002ခုနှစ်သုံးနှစ်လုံးဘိုးဆွဲအနိုင်ရခဲ့ပါတယ်။အသက်ငယ်ငယ်မှာအမြင့်ဆုံးအောင်မြင်မှုတွေကိုရခဲ့တာကြောင့်တခါတရံမှာမန်တက်ခဲ့ပုံရပါတယ်။သူသားလင်းတော်သူဖြစ်တဲ့ဘသူစကားဥမာနားထောင်စရာမလိုဘူးဆိုတဲ့သွေးနှစ်ထင်ရောက်မှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဒါကြောင့်လည်း2003ခုနှစ်မှာစလို့ LA Lakers အသင်းဟာညီညွတ်မှုပြိုကွဲခဲ့ပါတယ်။အားစားသမားအချင်းချင်း Harmony မဖြစ်တော့ပဲကစားကွက်ပြတ်ခဲ့ပါတယ်။ချန်ပီယံအသင်းမှာကြဆုံးမှုကိုစတင်ခဲ့ပါတော့တယ်။သူကိုအုပ်ချုပ်တဲ့နီးပြဆရာကစပြောဆိုအကြံပေးလို့မရတဲ့အတွက်စိတ်ပြတ်မိတယ်ဆိုပြီးအသင်းမှာနှုတ်ထွက်သွားခဲ့ပါတယ်။သူနဲ့အတွဲညီလာတဲ့နာမည်ကြီးအားစားသမားတူဖြစ်သူရှကီအိုနီကလည်းမိုင်ယာမီအသင်းကိုကူးပြောင်းသွားပါတော့တယ်။ဒီလိုနဲ့အယ်လီလီကအသင်းဟာလူတော်တွေပြိုကွဲရပြီးတစတဲ့တစချန်ပီယံနဲ့ဝေးသွားခဲ့ပါတယ်။တခါတလေအုပ်စုအစ်စ်မှာလည်းနှုတ်ထွက်သွားတာမျိုးလည်းကြုံရပါတယ်။ကိုဝီဘန်တယောက်တည်းဘလောက်ပဲတော်နေပါစေအသင်းကတော့ရှုံပြီးရင်ရှုံနေပါတယ်။ကြာဆုံးမှုတွေကိုစက်တိုက်ကြုံတွေ့လိုက်ရပြီးတဲ့နောက်ကိုဘီဘရိုင်းဟာအရွယ်နဲ့မလိုက်အောင်ရင်ကျက်လာပါတယ်။သူကိုစွန့်ခွာသွားတဲ့နီးပြကိုအသင်းမှာပြန်လာပြီးအုပ်ချုပ်ညွှန်ကြားပေးဖို့ဖိတ်ခေါ်ခဲ့သလိုအသင်းတစ်သင်းရဲ့ညီညွတ်တောင်းတမှုဟာဘလောက်အရေးပါလဲဆိုတာကိုအလေးနဲ့ထားလာပါတယ်။သူဟာလူတိုင်းအတွက်စိတ်တက်လုံဆောင်မှုကိုပေးနိုင်မဲ့စံပြခေါင်းဆောင်တစ်ယောက်ဖြစ်ရောက်ရှိလာခဲ့ပါတယ်။ဒီလိုနဲ့ LA Lakers အသင်းဟာ2009-2010မှာတော့ချန်ပီယံတိုင်းကိုပြန်လဲစကူလာနိုင်ခဲ့ပါတယ်။ကိုဘီဘရိုင်းကအားသားတစ်ခုတည်းမှာတင်ထူးချွန်ထက်မြက်တာမဟုတ်ပါဘူး။သူကကဘာအနှံ့သွားပြီးထူးချွန်ထက်မြက်တဲ့သူတွေနဲ့စွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေကိုလက်တွဲအတူလုပ်ပါတယ်။လူငယ်တွေနဲ့တွေ့တယ်။စံပြမျိုးဆက်တစ်ခုပေါ်ထွက်လာအောင်အမြဲလှုံ့ဆော်ပါတယ်။2016မှာ NBA basketball ကစားခြင်းကအနားယူသွားပေမဲ့ဂုံပြုနှုတ်ဆက်ပွဲကျင်းပတဲ့အခါသူ့ရဲ့စိတ်ဓာတ်ရင့်ကျက်မှုကိုအထင်ရှားတွေ့ရမှာဖြစ်ပါတယ်။ကျွန်တော်အနားယူတာကအရေးမကြီးပါဘူး။အရေးကြီးတာကကျွန်တော်တို့ဟာနောက်ထပ်မျိုးစွတ်တီကိုတည်တဲ့ပုံမူကောင်းလာအောင်ကြိုးစားကြမယ်လို့ဆိုခဲ့ပါတယ်။ဒီလိုစိတ်ဓာတ်တွေဒီလိုတိုက်တွန်းနှိုးဆော်မှုတွေကြောင့်ခေပြိုင်အားသားသမားတွေကအစလေးစားတယ်လို့လူငယ်မျိုးဆက်တစ်ကလည်းသူ့လိုလူတစ်ယောက်ဖြစ်လာဖို့မျှော်လင့်ချက်ရောင်ကြီးတွေခံစားကြတယ်ဆိုပါတယ်။ဒေတာတာတစ်ခုကတော့ကိုဘီဘရိုင်းဟာ21ရာစုတည်ရဲကောင်းတွေနဲ့တယောက်ပဲဖြစ်ပါတယ်။လူဖွဲ့စည်းတစ်ခုလုံးကိုလှုပ်ခါဆွဲဆောင်ပြစ်နိုင်တဲ့အားသားသမားတစ်ယောက်ကိုမြင်လိုက်ကျွန်တော်တို့နိုင်ငံကြီးလောကအတွင်းကအဖြစ်အပျက်တွေကိုစဉ်းစားကြည့်မိပါတယ်။ဆီယနာရှင်လက်အောက်မှာလွတ်မြောက်ဖို့တိုက်ပွဲဝင်ကြတဲ့ကြောင်သားကောင်းဆောင်တွေနိုင်ငံရေးသမားတွေထဲမှာလည်းထက်ထက်မြက်မြက်ရှိသူတွေအများကြီးရှိပါတယ်။88ရေတော်ဝန်ကြီးအပအဝင်ကြောင်သားလှုပ်ရှားမှုတွေရွှေဝါရောင်တော်လိုင်းကြီးတန်ခါသပိတ်ပတ်မှုတွေဟာနိုင်ငံတကာတိုင်းဝန်ကတလေးတစားစောင့်ကြည့်ရသည့်အထိဂုဏ်သိက္ခာရှိခဲ့ပါတယ်။ဒါပေမဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုတွေဟာဖြိုခွဲခံရမှုတွေသက်သာအဆုံးသတ်ခဲ့ပါတယ်။တချို့ကထောင်နဲ့နှစ်ရှိတွေကြားခဲ့ကြတယ်။တချို့ကတော့ပြည်ပကိုတိမ်းရှောင်သွားကြပါတယ်။စစ်ဘိုလ်ချုပ်တွေကရွေးကောက်ပွဲကျင်းပပြီးရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုအစိုးရပေးနိုင်တဲ့အခါအကြမ်းမဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာအချိုးကွေတစ်ခုကိုစတင်လိုက်ပါတယ်။ဒါပေမဲ့ထူးခြားတာကမူလရည်မှန်းထားတဲ့ဒီမိုကရေစီပန်းနိုင်ကိုမရောက်သေးခင်မှာပဲ။ကျောင်းသားကောင်းဆောင်တွေနိုင်ငံရေးကောင်းဆောင်တွေကြားမှာညီညွတ်ရေးပြိုကွဲတဲ့ပြိုကွဲလာပါတယ်။ LA Lakers basketball အသင်းလို့ချန်ပီယံတိုင်းစကူကိုဝေးပါသေးတယ်။အုပ်စုတစ်ဆင့်တက်ရတဲ့အချိန်မှာနိုင်ငံရေးလောကတွင်းကညီညွတ်ရေးပြိုကွဲမှုကလူကြားမကောင်းအောင်စုညံလာခဲ့ပါတယ်။သောတာရှိမှာခင်ဗျ။ Kobe Bryant ကတော့အသက်41နှစ်မှာprofessional basketball အားကစားသမားအဖြစ်မှာအနားယူသွားပေမဲ့မျိုးဆက်သစ်တွေအတွက်ဘလို့လမ်းဖွင့်ပေးရမလဲပုံမကောင်းမွန်တဲ့မျှော်လင့်ချက်တွေကိုဘလို့မွေးဖွားပေးသင့်တယ်ဆိုတဲ့အချက်ကိုအမြဲတမ်းပြောကြခဲ့ပါတယ်ကျွန်တော်တို့ရဲ့နိုင်ငံကြီးကောင်းဆောင်တွေ ကျောင်းသားကောင်းဆောင်တွေဟာလည်းအမြင့်ကျယ်ဖို့လိုပါတယ်။မျိုးသားတွေတကူပုံမှုထက်မြက်တဲ့နိုင်ငံရေးသမားဖြစ်လာအောင်အခင်းကျင်းတွေပြင်ဆင်ပေးရပါလိမ့်မယ်။တကယ်တော့မိမိကိုမိမိ professional ဖြစ်ခံယူထားသူဟာမျိုးသားတွေတဲ့အကြောင်းအမြဲနေရပေးစဉ်းစားလို့ရှိပါတယ်။20ရာစုလူအဖွဲ့အစည်းရဲ့တရားကောင်တူဖြစ်သူ Kobe Bryant ကိုအလေးမြတ်ပြုရင်သူ့လိုစိတ်တက်လုံဆော်မှုမျိုးပေးနိုင်မဲ့နိုင်ငံရေးသမားတွေဖြစ်ဆက်လက်ရည်တည်နိုင်ကြပါစေ။ Champion မဖြစ်ခဲ့ရင်လည်းရင့်ကျက်သဘောထားကြီးမဲ့နိုင်ငံရေးသမားတွေဖြစ်ကြံ့ရက်သူတွေအမှတ်ရနိုင်ပါစေလို့ဆန္ဒပြုလိုက်ပါရစေ။